သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြရာသီဥတုပြောင်းလဲမှုကိုကင်တွေရန်မလုံလောက်သေးသောနိုင်ငံများအတွက်ကာဗွန်နယ်ဆက်အခွန်စည်းချက်ရန်ဥရောပသမ္မတရဲ့အစီအစဉ်များကိုဩစတြေးလျကစန့်ကျင်နေပါတယ်။ EU သည်ဆယ်စုနှစ်များ၏ဓာတ်ငွေထုတ်လွှင့်မှုများကို55ရာခိုင်နှုန်းလျှော့ချရန်ရည်မှန်းချက်ကြီးမားသောအဆိုပြုလွှာများကိုထုတ်ဖော်ခဲ့ပါတယ်။EU သည်၎င်းရဲ့သမိုင်းဝင်ယာသည်ဥတု policy ကိုထုတ်ဖော်ပြသစဉ်တွင်ခေါင်းလောင်းများ Brussels တွင်မြင်နေခဲ့ပါသည်။ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen သည်ဒီအကြောင်းအရာကိုကဘာသို့ဝေငှခဲ့ပါသည်
။ Europe is now the very first continent that presents a comprehensive architecture.
ဥရောပသည်ယခုအခါကျွန်ုပ်တို့ရဲ့ယာသည်ဥတုရည်မှန်းချက်များကိုပြည့်မီစေရန်ပြည့်စုံသောပိသုကလက်ရများကိုတင်သွင်းတဲ့ပထမဆုံးတိုက်ကြီးတစ်ခုဖြစ်ပါတယ်။ကျွန်ုပ်တို့မှာပန်းနိုင်ရှိပါတယ်။ဒါပေမဲ့အခုလမ်းကိုဘလို့ရောက်အောင်သွားမဲ့လမ်းပြမြေပုံကိုတင်ပြထားပါတယ်။စာမျက်နှာ43ပါရုပ်ပုံများပါ။၎င်းသည်ရည်မှန်းချက်ကြီးမားသောအစီအစဉ်တစ်ခုဖြစ်ပါတယ်။ EU သည်2030ခုနှစ်တွင်ဓာတ်ငွေထုတ်လွှင့်မှုများကို55ရာခိုင်နှုန်းလျှော့ချရန်ရည်မှန်းချက်ဖြင့်အတူတွန်းအားတွေပေးနေတာဖြစ်ပါတယ်။ Green အစိမ်းအောင်သဘောတူညီချက်ကလောင်စာပေါ်အခွန်ကောက်ယူခြင်းနှင့်2030ခုနှစ်တွင်သစ်ပင်များ3ဘီလျံစိုက်ပျိုးခြင်းအပြင်2035ခုနှစ်တွင်ဓာတ်ဆီနှင့်ဒီဇယ်စွမ်းအင်သုံးကားများရောင်းချမှုကိုထိရောက်စွာတားမြစ်ခြင်းအပါအဝင်မူဝါဒ12ခုကိုဥရောပစင်ရန်သဘောတူညီမှုမှာအဆိုပြုထားပါတယ်။သို့သောအငင်းပွားပွဲအကောင်ဆုံးအဆိုပြုချက်မှာကြောင်မီးသွေးနဲ့နမိတ်ခွန်ဖြစ်ပြီးကြောင်မီးသွေးသမဏိနဲ့အလူမီနီယံကဲ့သို့သောရုပ်သွင်းလောင်စာများသုံးသည့်ကုန်ကြမ်းများကို EU ပြင်ပနိုင်ငံများမှပါအကျုံးဝင်မှုပင်ဖြစ်ပါတယ်။ဥရောပသဘောတူညီချက်အသစ်ရဲ့ဘီသူကတယောက်ဖြစ်တဲ့ဖရန့်စ်တင်မန်မန်ကဒါကအနာဂတ်ကိုကာကွယ်ရန်အလွန်ရေးကြီးသောခြေလှမ်းတစ်ခုဖြစ်တယ်လို့ယုံကြည်တယ်လို့ဆိုပါတယ်
။ Sometimes people say, "Whoa, take it easy. Not that much. It's difficult. It's hard."
တခါတည်းကလူတွေကလောလောကူကူလို့ထင်ပါတယ်။သိမခက်ခဲပါဘူး။ခက်ခဲတယ်ခက်ခဲတယ်လို့ဆိုကြပါတယ်။ဟုတ်ပါတယ်ခက်ခဲတယ်ခက်ခဲပါတယ်။သို့တော့ဒါကအားလုံးရဲ့တာဝန်ဝတ္တရားလည်းဖြစ်ပါတယ်။ဒါပေမဲ့ဩစတြေးလျမှာဖက်ရိုအစိုးရကဒီအယူဆကိုငြင်းပယ်နေပါတယ်။ကုန်သွယ်ရေးဝန်ကြီးဒန်တီဟင်ကပြောကြားရာတွင်ကမ္ဘာလုံးဆိုင်ရာအခွန်စည်းမျဉ်းများနှင့်စန့်ကျင်နေနိုင်တယ်လို့ပြောဆိုပါတယ်
။ We will be looking very closely at what they're doing. The last thing the world now needs is extra protectionist policies being.
သူတို့လုပ်နေတာတွေကိုအနီးကပ်ကြည့်ကြမယ်ဆိုရင်လက်ရှိကမ္ဘာကြီးလိုအပ်နေတဲ့နောက်ဆုံးအရာမူဝါဒများချမှတ်နေခြင်းကအပူအကာအကွယ်တွေသာဖြစ်ပါလိမ့်2020ခုနှစ်တွင်ဩစတြေးလျန်သည်ဒေါ်လာ12ဘီလျံတန်ဖိုးရှိတဲ့ကုန်ပစ္စည်းများနှင့်ကြောင်မီးသွေးအပါအဝင်ကို EU နိုင်ငံများသို့တင်ပို့ခဲ့ပါသည် EU အနေနဲ့၎င်းတို့ရဲ့အစီအစဉ်သည်လူကြိုက်များမှမဟုတ်ကြောင်းသတိထားမိတယ်လို့ဆိုပါသည်နောက်တစ်ဖန်ဥရောပကော်မရှင်ဥက္ကဋ္ဌက
Change on this scale is never easy even when it's necessary.And for that reason there are some who will say
ဒီတိုင်းတာကိုပြောင်းလဲဖို့လိုတာကဘယ်တော့မှမလွယ်ကူပါဘူးဒါကြောင့်ကျွန်တော်တို့နှင်းနေလှုပ်သင့်ပါတယ်ကျွန်တော်တို့နှိတ်ချသင့်ပါတယ်ကျွန်တော်တို့နည်းနည်းချင်းသည်လှုပ်သင့်တယ်လို့ပြောကြသူတချို့ရှိပါတယ်ကာဗွန်နေဆက်ကုန်သွယ်ရေးအခွန်စည်းကမ်းမှုသည်ဩစတြေးလျရဲ့ပို့ကုန်အပေါ်အကျိုးသက်ရောက်နိုင်တယ်လို့အာမခံထားခြင်းမရှိတော့လဲဩစတြေးလျကုန်သွယ်ရေးဝန်ကြီးကကန့်ကွက်နေပါတယ်
Optimal way of reducing emissions and we think it is we think it would be much better to incentivize countries
လကောင်းဒီတံငွေထုတ်လွှင့်မှုများကိုရှော့ချရတဲ့အတွက်အကောင်းဆုံးဤစနစ်ဖြစ်ပါသလားဆိုတာကိုမေးရမှာပါဒါကိုကျွန်ုပ်တို့ထင်တယ်ကျွန်ုပ်တို့ဒီနိုင်ငံများကိုတံငွေထုတ်လွှင့်မှု လော့ချရေးနဲ့ပတ်သက်သောသဘောတူညီချက်များကိုပြစ်တံပေးခြင်းထက်မဲလုံးများပေးခြင်းသည်ပိုကောင်းနိုင်မယ်လို့ကျွန်တော်ထင်ပါတယ်။ကျွမ်းကျင်သူများရဲ့အဆိုအရဥရောပရဲ့ထင်ရှားသောမူဝါဒသည်ဩစတြေးလျကိုရုရှား Turkey နဲ့တရုတ်နိုင်ငံများနဲ့ဒန်းတူထားလိုက်တာလို့ဆိုပါတယ်။ANU ရဲ့စီမင်းဥပဒေနဲ့ကဘာလုံးဆိုင်ရာအုပ်ချုပ်မှုဆိုင်ရာပေါမောက်ခခရစ်စတင်ဒေါနီကဩစတြေးလျရဲ့အနေအထားမှာကွဲပြားနိုင်တယ်လို့ပြောကြားပါတယ်
။ Well, the irony is that Australia could design its own climate and energy policy, but because the government has failed to put in place a plan to reduce
ဩစတြေးလျနိုင်ငံသည်၎င်းရဲ့ကိုပိုင်ရာသီဥတုနှင့်စွမ်းအင်ဆိုင်ရာမူဝါဒများကိုဒီဇိုင်းဆွဲနိုင်သည်ဆိုသောအချက်မှာအငင်းပွားစရာဖြစ်နေပါတယ်။မြင်နေတာကဆက်မှုလုပ်ငန်းတွေအတွက်ကာဗွန်အခွန်အခများချမှတ်ရတခြားနိုင်ငံများကသတ်မှတ်ပေးထားတာဖြစ်ပါတယ်လေဘာစွိုင်းပြောရေးဆိုခွင့်ရှိသူခရစ်ဘိုဝင်ကဘန္နာယီထိခိုက်မှုနဲ့ဒေသတွင်းအထူးကြမှုကိုရှောင်ရှားနိုင်ကြောင်းပြောကြားပါတ
ယ် Under federal government policy settings it will apply to Australia because our emissions reduction ambition is not strong enough
federal ဆိုအရမူဝါဒသတ်မှတ်ချက်များအောက်တွင်ကျွန်ုပ်တို့ရဲ့တန်ွေထုတ်လွှတ်မှုရောချာရေးရည်မှန်းချက်သည်မလုံလောက်သေးသောကြောင့်2050ပြည့်နှစ်တွင်ကျွန်ုပ်တို့ရဲ့သုံးညအဖြစ်သတ်မှတ်ထားခြင်းမရှိသောကြောင့်ဒါကဩစတြေးလျနိုင်ငံကိုသက်ရောက်ပါလိမ့်မယ် EU စိန်းနန်းဆိုပြည်ရေးသဘောတူညီချက်ကိုအဖွဲ့ဝင်28နိုင်ငံကအတည်ပြုရန်လိုအပ်နေပါသေးတယ်သို့သောကော်မရှင်နာဖွန်ဒလီယန်သည်တခြားရွေးချယ်စရာအနည်းငယ်သာရှိတယ်လို့ပြက်ပြက်သားသားပြောဆိုလိုက်ပါတယ်
But when it comes to climate change, doing less or doing nothing literally means changing everything. The infernos and hurricanes we have seen over the last few weeks are only a very small window into what our future could look like.
ရာသီဥတုပြောင်းလဲခြင်းနဲ့ပတ်သက်ရင်ယုံနေစွာလှုပ်ဆောင်ခြင်းသို့မဟုတ်ဘာမှမလုပ်ခြင်းသည်အရာရာကိုပြောင်းလဲခြင်းလို့ဆိုလို့မရပါဘူး။လွန်ခဲ့တဲ့ရသပတ်အနည်းငယ်အတွင်းကျွန်ုပ်တို့မြင်တွေ့ခဲ့ရတဲ့ငရေမီးပမာတဟုန်တောက်နေသောတောမီးနှင့်ဟာရီကိန်းမုန်တိုင်းများသည့်ကျွန်ုပ်တို့ရဲ့အနာဂတ်ကိုမြင်တွေ့နိုင်မဲ့အလွန်သေးငယ်သည့်ပတင်းပေါက်သာဖြစ်ပါလေ။ဒါပေမဲ့မူဝါဒရွေးချယ်မှုတွေရှိနေတုံးပါပဲ။အခုလုံနေတာကအရာရာကိုနောက်တစ်နှစ်ထဲနဲ့လုံနိုင်ပါလေ။တော်တာရှင်များခင်ဗျာ SBS သတင်းဌာနကပက်ဘလိုဗီနီလ်နဲ့ခရစ်ရှာနီဒန်ဂျီရိုးရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ